နေပြည်တော်မှာကျင်းပနေတဲ့ပြည်သူ့ကြံခိုင်နဲ့ဖွံ့ဖြိုးရေးပါတီညီလာခံကနေပါတီဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌတွေကိုပြန်လည်ရွေးချယ်ခဲ့တာမှာဥက္ကဋ္ဌအဖြစ်သမရဦးသိန်းစိန်ကိုရွေးချယ်ခဲ့ပါတယ်။ ဒုတိယဥက္ကဋ္ဌတာဝန်အတွက်ကိုတော့ပြည်သူ့တော်ဥက္ကဋ္ဌသူတော်ဦးရွှေမန်းအပါအဝင်၃ဦးကိုရွေးချယ်ခဲ့ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေအရသမရကပါတီဥက္ကဋ္ဌရာထူးယူတဲ့ကိစ္စအပေါ်မေကွန်းထုတ်စရာဖြစ်နေချိန်မှာဥက္ကဋ္ဌတာဝန်တွေကိုဒုတိယဥက္ကဋ္ဌသူတော်ဦးရွှေမန်းကဆောင်ရွက်သွားမှာဖြစ်တယ်လို့ဒုတိယဥက္ကဋ္ဌတယောက်ဖြစ်တဲ့ဦးထေးဦးကဗီအိုအေကိုပြောပါတယ်
ဗဟုကော်မတီဝင်တွေဗဟုအလုံးမှုဆောင်ကော်မတီဝင်တွေနဲ့ပါတီဥက္ကဋ္ဌဒုဥက္ကဋ္ဌရာထူးတွေကိုအဆင့်အဆင့်ရွေးချယ်ခဲ့တာမှာသမရဦးသိန်းစိန်ကိုဥက္ကဋ္ဌအဖြစ်နဲ့ပြန်ပြီးတော့ရွေးချယ်ခဲ့တဲ့အကြောင်းဒုဥက္ကဋ္ဌအဖြစ်ရွေးခံရတဲ့ဦးထေးဦးက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်ဥက္ကဋ္ဌကတော့သမရဦးသိန်းစိန်ပဲအဲ့တော့ပဲကျွန်တော်တို့ဘူလုံးဆောင်ဖွဲ့တွေကသဘောတူတယ်ဒုတိယဥက္ကဋ္ဌကတော့သူရာဦးရွှေမန်းနောက်တကကျွန်တော်နော်သူရာဦးဝင်းမြင့်3ယောက်ရှိပါတယ
်ဖွဲ့စည်းပုံအခြေခံဥပဒေအရသမရဒုတိယသမရတွေဟာယာရုလက်ခံယူတဲ့နေ့ကစလို့ယာရုတက်တဲ့အတွင်းမှာသူတို့ဝင်ထားတဲ့ပါတီအဖွဲ့အစည်းရဲ့ပါတီလုပ်ငန်းတွေမှာပါဝင်ဆောင်ရွက်ခြင်းမပြုရလို့ပုံမှန်64မှာဖော်ပြထားပါတယ်ပါတီတာဝန်တွေကိုမချမ်းနိုင်မဲ့အတူတူပါတီဥက္ကဋ္ဌတာဝန်ယူတာကရောအဓိပ္ပာယ်ရှိရလားလို့မေးတာကိုဦးထေးဦးကအခုလိုဖြေပါတယ
်ဥက္ကဋ္ဌကိုကျွန်တော်တို့မူလတည်းကကျွန်တော်တို့ဥက္ကဋ္ဌပဲသမရဒါကြောင့်သူ့ကိုပဲကျွန်တော်ပြန်ယူတယ်နော်တို့တော့လည်းတာဝန်ကိုသူရာဥရှိမန်းကပူတွဲထောင်ဆောင်နေမယ်။သူတာဝန်မယူပါဘူး။ပြည်ပုံခြေခံဥတွေကိုကျွန်တော်လည်းတော်တော်များဖတ်တာပါတယ်။ဒါကြောင့်သူတာဝန်ယူလို့မရဘူး။ဒါကြောင့်သူရာဥရှိမန်းကဒုတိယဥက္ကဋ္ဌဖြစ်တဲ့သူရာဥရှိမန်းကပူတွဲတာဝန်ထမ်းဆောင်မယ်။တို့တော့လည်းဥက္ကဋ္ဌနေရာကဖယ်မင်းပြဖို့ကျွန်တော်တို့
ပြည်သူ့လွှတ်တော်ဥက္ကဋ္ဌလည်းဖြစ်ရှေ့နေတယောက်လည်းဖြစ်တဲ့ဦးသိန်းညွန့်ကတော့ဖွဲ့စည်းပုံထဲမှာဥက္ကဋ္ဌရာထူးကနေဖယ်ပေးရမယ်လို့အတိအကျပြောမထားတဲ့အတွက်ဖွဲ့စည်းပုံကိုချိုးဖောက်တယ်လို့ဆိုလို့မရဘူးလို့ပြောပါတယ်
ကိုချင်းအောင်ပြီးဦးလေးလာကြည့်ရင်တမရဖြစ်နေတဲ့အချိန်မှာပါတီလုံငန်းဝင်မလို့ရလို့လားရေးတာလားတော့ပါတီကလေနှုတ်ထွက်ရမယ်လို့မရေးတာဘူးဒါအဲ့တော့သူဥက္ကဋ္ဌလုံမယ်ဆိုရင်သူဥက္ကဋ္ဌလုံနိုင်တယ်တို့တော့ပါတီရင်းလုံငန်းလေးဖြစ်တဲ့နေ့စဉ်လုံငန်းလေးသူဝင်လို့မရဘူးဒီဖွဲ့စည်းပုံကရှင်းရှင်းပြောရင်မူလရေးသားရှင်တွေကကိုနော်အခုလိုအသေးပင်နှစ်ခွာထွက်နိုင်တဲ့အရေးသားတွေပါလာသူတို့အချိန်ထဲမှာဒီလုတ်တာကြင်တာအောင်ဆွဲလာတဲ့သဘောလေးတွေရှိတယ်။ဟောတမရဖြစ်နေတဲ့အချိန်မှာပါတီလုပ်ငန်းဝင်မလုပ်ရလို့ဒါပဲရှိတာပါ။ဟောပါတီဝင်ဖြစ်ရနှုတ်ထွက်ရမယ်ဆိုရင်တော့ရှင်းတာပေါ့။အဲ့တော့ကြောင့်ဒီအခုသူလုပ်နေတာကိုကျွန်တော်တို့ကအချိန်အောင်ဝင်ရင်ကြီးဆုံးတယ်လို့ပြောရင်တော့ဒါလက်ရှိအချိန်အောင်ဥပဒေရကိုမားနေမှာပေါ့။
အခုလက်ရှိအာဏာရလွှတ်တော်မှာလည်းအမတ်နေရာအများစုနေရာရထားတဲ့ပါတီမှာဥက္ကဋ္ဌဒီဥက္ကဋ္ဌအပါအဝင်ပါတီတာဝန်တွေကိုပြန်လည်ရွေးချယ်ခဲ့တာနဲ့ပတ်သက်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့သဘောထားကိုပြောခွင့်ရသူပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်ကျိုင်ကအခုလိုပြောပါတယ်
။ကြက်ကြက်ဘုံမျိုးကြီးမှာကုသခေါင်းဆောင်မှုအစဉ်အတိုင်းဖြစ်တာပဲလို့ဒီလိုပဲပြောရမှာပါ။အဲဥမာဆိုတော့ဟိုဦးခွေမန်းဆိုရင်သူကကြက်ကြက်ဘုံမျိုးတွေမှာရောအဲအရင်တော့အဲ့မှာတို့ကတော်တော်လေးဥဆောင်မှုနေရာအနေလောက်လာခဲ့တယ်ဆိုတော့ဒါကတော့အဲ့ဒီဥဆောင်မှုအကျန်တိုင်းပဲဖြစ်သွားတာလို့ပြောရမှာဖြစ်ပါတယ်ပြည်သူတွေကတော့လက်ထူပါဘူးအဲ့တော့ဒါကတော့ဂျာနဲ့ဘတ်တို့တော့တိတ်ကြောင်းလဲပြီးစူချာရှိတယ်လို့ကျွန်တော်အဲ့ပြောချင်ပါဘူးအဲ့ဥတွေနည်းနည်းမညီဘူးဆိုရင်တော့ဒါဘယ်လိုများဖြစ်မလဲဒါကတော့ညပြည်သူပဲအမြင်မှာစိတ်ဝင်စားချက်ဖြစ်လာနေတော့
သမရဦးသိန်းစိန်နဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးရွှေမန်းတို့ကြားမှာအာဏာအပြိုင်မှုတွေရှိနေတဲ့အတွက်ပါတီဥက္ကဋ္ဌရာထူးကနေသမရကဖယ်မပေးတာဆိုတဲ့ပြောဆိုမှုတွေရှိနေချိန်မှာအခုလိုပါတီခေါင်းဆောင်ပိုင်းရာထူးတွေကိုပြန်လည်ရွေးချယ်ခဲ့တာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဒုတိယဥက္ကဋ္ဌဦးထေးဦးကတော့ဒီပြောဆိုမှုတွေဟာမဟုတ်ပါဘူးလို့ညင်းပါတယ်ရှင်။